ရခိုင်လက်နက်ကင်တပ် AA ကမြန်မာတပ်မတော်ရန်တန်းကိုဒီကနေ့တိုက်ခိုက်ခဲ့တယ်ဆိုတဲ့အကြောင်းပြောပြပေးပါပါ။ရခိုင်ပြည်နယ်ပုံနှကျွန်းမြို့နယ်အတွင်းတပ်မတော်စစ်ရင်တန်းတွေကိုရခိုင်လက်နက်ကင် AA အဖွဲ့ကဒီကနေ့မနက်မှာပဲထပ်ပြီးတော့ဘုံခွဲတိုက်ခိုက်ခဲ့တဲ့အကြောင်း AA ဘက်ကပြောပါတယ်။တချိန်တည်းမှာတော့ AA အဖွဲ့နဲ့ဆက်နွယ်နေတယ်ဆိုတဲ့တန်တရားနဲ့တပ်မတော်ကထိန်းသိမ်းထားတဲ့ရသေးတောင်မြို့နယ်ကကြောက်တန်းရွာသား80နီးပါးက6ဦးကို AA တပ်ဖွဲ့ဝင်ဖြစ်ဖော်ထုတ်စစ်ဆေးပြီးဥပဒေအရအရေးယူထားသလို AA နဲ့ပတ်သက်မှုမရှိတဲ့ရွာသား35ဦးကိုဒီကနေ့ပြန်လွှတ်ပေးခဲ့တဲ့အကြောင်းတပ်မတော်ဘက်ကပြောလိုက်ပါတယ်။အပြည့်အစုံကို VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်အတွင်းမှာမြန်မာတပ်မတော်နဲ့ရခိုင်တပ်တော် AA တို့ကြားစီးရဲချင်းတွေဆက်လက်တင်းမာနေဆဲဖြစ်သလိုဒီကနေ့မနေ့မှာတော့ဘုံတို့ကျုံမြို့နယ်တရက်ချိုကျေးရွာနီးမှာမြန်မာတပ်မတော်စစ်ရင်တန်းတွေကို AA ဖွဲ့ကနေဘုံခွဲတိုက်ခိုက်ခဲ့တယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်ဒုခကပြောပါတယ
်ဒီနေ့မနေ့ဒီ 6:20 နောက်မှာဒီရုံးမှုနဲ့တရက်ချိုရွာကြပေါ့နော်အဲ့ဒီရန်ကုန်စစ်တေကာလမထဲမှာဒီနောက်ထပ်အားဖြစ်တင်ဖို့ရောက်လာတဲ့ဒီဗမာစစ်တပ်ရဲ့စစ်ရင်တန်းကိုကျွန်တော်တို့ရခိုင်တပ်တော်ဖက်ကနေကြားဖြတ်တိုက်ခိုက်ခဲ့တာရှိတယ်မိုင်းခွဲတိုက်ခိုက်တာပေါ့နော်အဲ့ဒီမှာဒီတိုက်ခိုက်မှုအတွင်းမှာတော့ရန်သူဖက်ကနေ10ဦးလောက်ကြီးကြားဆုံးတာရှိနိုင်တယ်
ဒီမင်းပုံနှကျုံမြို့နယ်တွင်တမတော်စစ်ရင်တန်းဘုံခွဲတိုက်ခိုက်ခံရမှုမှာတမတော်ဘက်ကကြာဆုံးမှုတွေရှိနေတယ်လို့အေဘက်ကပြောဆိုနေတယ်လို့တိချားတိမပြုတ်နိုင်သေးပါဘူးတမတော်သတင်းမှန်ပြန်ကြားရေးဖွဲ့အတွက်ဘက်တွင်မူဘုံမှုချုပ်စော်မင်းထွန်းကတော့ဒီကနေ့ပုံနှကျုံမြို့နယ်တိုက်ပွဲချင်းတွေကိုမသိရသေးပေမဲ့မနေ့ကကြောက်တော်ဘက်မှာအေဘက်ကဘုံခွဲတိုက်ခိုက်ခဲ့တဲ့အကြောင်းအတည်ပြုခဲ့ပါတယ
်ရန်ကုန်စစ်တွေကာလန်ပေါ်မှာပဲကျွန်တော်တို့မိုင်းဆွဲတိုက်ခိုက်ခံရတာလေးတွေရှိတယ်ကြောက်တော်ဘက်မှာဖြစ်တာပေါ့ညဦးဘက်မှာဖြစ်တာတော့ထိခိုက်ခံရမှုနည်းနည်းရှိတယ်
မြို့နယ်ရွာနေတော့တိုက်ခိုက်မှုတွေမှာအေအဖွဲ့ကနေအယောက်ဝတ်နဲ့တိုက်ခိုက်မှုတွေရှိနေတယ်လို့လဲတပ်မတော်ဘက်ကဆွဆွဲပြောဆိုတာရှိတယ်လို့အေအဖွဲ့နဲ့ဆက်နွယ်ပတ်သက်နေတယ်ဆိုတဲ့တန်တရားနဲ့ရွာသားတချို့ကလည်းတပ်မတော်ကဖမ်းဆီးထိန်းသိမ်းထားပါတယ်။ရတိတော်မြို့နယ်ကြောက်တန်းကျေးရွာမှာဒီလိုတန်တရားနဲ့တပ်မတော်ကနေထိန်းသိမ်းထားတဲ့လူ80ကျော်ရှိနေပြီးဒီအထက်က6ဦးကိုမေလ9ရက်နေ့ညနေပိုင်းမှာတပ်မတော်ကနေနေရာပြောင်းရွှေ့လိုက်တယ်လို့ကြောက်တန်းကျေးရွာသားတို့ကပြောပါတယ်။
ကျေးဇူးရတဲ့ဓမ္မတော်ပေါ်လို့ဒီလိုဆောက်ရအောင်မတည်ဆရာဘူးလို့ပြောတယ်ကျွန်တော်ပြတာကတော့တရားနာနေရတော့မုံမုံလိုက်ဆိုတော့တရားနာတရားကမင်းမင်းရှိပို့နာမည်ရင်းရှိတယ်နာတရားကတင်းအေးနော်ပြောရတယ်ဒီလိုခေါ်တယ်ဒီမင်းကကိုယ်နာခွေးလောက်မှတင်းအေးနော်မင်းဒီတူရလာအေးမင်းမမင်းဆောက်ရရတဲ့ပါတယ်လို့ပြောတာပဲပြန်တော့တဲ့အချိန်မှာခေါ်တော့တယ်လို့ပြောကြတယ
်တမတော်တရင်မှပြန်ကြားရေးဖွဲ့တွဲဘက်တွင်မှုဘုံမှုချုပ်စုံမင်းထွန်းကတော့တမတော်ရဲ့စစ်စစ်ချေရဖန်စီခေါ်ဆောင်သွားတဲ့6ဦးဟာ AA တပ်ဖွဲ့ဝင်တွေနဲ့ဆက်ဆက်နေတဲ့သူတွေဖြစ်ပြီးဥပဒေအရရေးယူသွားမယ်လို့ VOA ကပြောပါတယ်
။ကောက်တန်းကကျွန်တော်တို့ကျန်တဲ့လူတွေကအေလို့ဝန်ခံတဲ့လူ၄ယောက်ရှိတယ်။တဏျာရှိသူလို့ခေါ်ထုတ်တဲ့၄ယောက်ရှိတယ်။အဲ6ယောက်ကိုတော့မနေကြညာကကျွန်တော်စစ်တွေကိုပို့လိုက်တယ်။တရားဥပဒေအရရေးယူအောင်လည်းရရှိတယ်။
တမတော်ကနေထပ်မံဖန်စီသွားတဲ့လူ6ဦးဟာ AA ဖို့ပဲမဟုတ်ပဲရွာသားတွေဖြစ်တယ်လို့ကြောက်တန်းရွာခံသူကပြောပါတယ်။
အဲ့မှာဟိုတရားမောင်ဘာလို့ဒေါ်လန်ရောက်တယ်ဘာလို့ဒီလိုမှစသစ်ပြင်းမရှိတော့ရလို့ပြောတာပါကျွန်တော်တို့ဒီနေ့မှာဒီလိုမှမလုပ်ထားသေးဘူးလေမလုပ်ရလို့များပါလေ
ဒီတော့တွင်ကြောက်တန်းကြီးရစာရင်ကြောင်းတွင်ထိမ့်ထိမ့်ထားတဲ့ရွာရာ35ဦးကိုဒီကနေ့ညနေပိုင်းမှာဆက်မှလှုပ်ပေးခဲ့ပြီလို့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွဲဘက်တွင်မူဘုံမှုချုပ်စွန်မင်းထွန်းကပြောပါတယ
်တန်ခဲ့တဲ့လူတွေကမှ35ယောက်ကိုဒီ3:20မှာကျွန်တော်ဖတ်လို့ပြလိုက်ကျန်တဲ့လူတွေကတော့ဒီကဲကျော်ကျော်လေးရဲ့ကျန်တဲ့အဲဒီရဲ့ကျော်ကျော်ကိုကျွန်တော်တို့ဖတ်မှန်ဆက်ဆွေးလေးရရှိတယ်။ကမ္ဘာတက်တဲ့လူတွေအများဆုံးလွတ်မှန်လေးဆက်လက်ဆောင်ရွက်လေးရရှိပါခင
်ဗျ။ရခိုင်ပြည်နယ်ရတိတောင်မြို့နယ်ကြောက်တန်းကျေးရွာမှာ AA နဲ့ပတ်သက်နေတဲ့ဆိုပြီးမြန်မာစစ်တပ်ကဖမ်းဆီးခဲ့တဲ့ရွာသား304ပါးက48ဦးပါတဲ့ဒုတိယတုတ်ကိုမေလ6ရက်နေ့မှာပြန်လွှတ်ပေးခဲ့တယ်လို့ပြီးခဲ့တဲ့တောက်ကြနေ့တုန်းကလည်း126ဦးပါတဲ့ပရမတုတ်ကိုလွှတ်ပေးခဲ့တာပါ။လရှိရတိတောင်မြို့နယ်ကြောက်တန်းကျေးရွာဘက်တွာလာရေးပိတ်ပင်ထားတဲ့အခြေအနေကြောင့်ကျေးရွာသားတွေစောင့်ဝတ်နေရခဲ့ခဲဖြစ်နေကြပြီလို့ဒေသခံရွာသားတွေကပြောပါရယ်။မနေ့ကတော့ရခိုင်မျိုးရပါတီကနေကြောက်တန်းကျေးရွာကိုရောက်ရှိလာပြီးလိုအပ်တဲ့စာနာရိတ်ခါအကူအညီပေးဆောင်ခဲ့ပါရယ်။ပြီးခဲ့တဲ့မေလ2ရက်နေ့တုန်းက AA ဖွဲ့နဲ့ဆက်ဆက်တဲ့ဆိုတဲ့တန်တရားနဲ့ကြောက်တန်းကျေးရွာသား295ဦးကိုစာတင်ကြောင်းမှထိန်းသိမ်းထားစဉ်တွင်စစ်တပ်ကနေပြစ်ခတ်ခဲ့လို့6ဦးသေဆုံးပြီးတော့10ဦးထိခိုက်ဒဏ်ရာရရှိခဲ့ပါရယ်။ဒီပြကမှုအပြစ်မှန်ကိုစုံစမ်းစစ်ဆေးရေးယူပေးဖို့နိုင်ငံသားတွေကိုဆရာဥပဒေစိုးမိုးမှုရရှိရေးနဲ့အ мян ဆုံးကာကွယ်ဆောက်ရှောက်ပေးဖို့ရခိုင်မျိုးရပါတီ AMP ကနေနိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်သမ္မတကာကွယ်ရေးဦးစီးချုပ်နဲ့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်တို့ကိုမေလ2ရက်နေ့ရက်စွဲနဲ့တိုင်ကြားစာပေးပို့ထားပါတယ်ခင်ဗျာ